ရုရှားနိုင်ငံနဲ့တခြားချင်းချောက်မှုတွေကိုကာကွယ်နိုင်ရေးအတွက်ဥရောပမှာစစ်စွန်းရေးလိုအပ်ချက်တွေကိုဖြည့်ဆည်းပြီးတော့အတုံးစိတ်တွေမြင့်တင်ဖို့ဥရောပသမဂ္ဂခေါင်းဆောင်တွေသဘောတူလိုက်ကြပါတယ်ဥရောပကောင်စီဥက္ကဋ္ဌအန်တိုနီယိုကော့စတာကလည်းလှုပ်ရှားရှိတာတွေအများကြီးလှုပ်ပြီးသွားပြီဆိုပေမဲ့ပို့လှုပ်ဖို့လိုကြောင်းအခုထပ်ပို့ပြီးအားကောင်းအောင်မြင်မြန်ဆန်ဆန်နဲ့အတူတူပူးပေါင်းလှုပ်ဆောင်မှုလိုတယ်လို့မနေ့ကဘရက်ဆဲလ်မှာလှုပ်ခဲ့တဲ့ဥရောပခေါင်းဆောင်တွေရဲ့ကာကွယ်ရေးဆိုင်ရာတရက်တာထိပ်သီးအစည်းအဝေးမှာပြောလိုက်ပါတယ်ဥရောပကော်မရှင်ဥက္ကဋ္ဌကလည်းကာကွယ်ရေးအတုံးစိတ်ကိုအတိုင်းအတာတစ်ခုထိတိုးမြှင့်ဖို့အရေးကြီးကြီးလိုအပ်နေတယ်လို့ပြောပါတယ်ဒါပေမဲ့ခေါင်းဆောင်တွေကြားထဲမှာကာကွယ်ရေးဆိုင်ရာအတုံးစိတ်ကိုဘလို့ခွဲဝေကြမယ်ဆိုတဲ့အသေးစိတ်အချက်အလက်တွေအတွက်တော့အဖြေမရှိသေးပါဘူး Brussels မှာလုပ်ခဲ့တဲ့ဒီဆွေးနွေးပွဲကို NATO အတွင်းမှချုပ်နဲ့ Britain ဝင်ကြီးချုပ်တို့လည်းတက်ရောက်ခဲ့တာပါဥရောပနိုင်ငံတွေဟာ American အပေါ်အားကိုးအားထားပြုနေရတာတွေကိုရှော့ချနိုင်ရင်းနဲ့2022ရုရှားရဲ့ကျူးကျော်မှုကိုတုံ့ပြန်နိုင်ရင်းအတွက်ကာကွယ်ရေးအတုံးစိတ်တွေကိုမကြသေးခင်နှစ်တွေကပဲတိုးမြင့်ထားခဲ့တာပါ American သမ္မတ Donald Trump ရဲ့ NATO လုံခြုံရေးမဟာမိတ်တွေအပေါ်မှာထားတဲ့သဘောထားတွေကြောင့်လည်းဥရောပနိုင်ငံတွေကအခုလိုဆုံးဖြတ်လာတာလည်းဖြစ်ပါရဲ့ရှင်